တရုတ်ကာဝေးဝန်ကြီးလီရှန်ဖူဟာရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုတွားရောက်မဲ့သူ့ရဲ့6ရက်တာခီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပါတယ်။ဒါဟာယူကရိန်းကျူးကျော်စစ်ကြောင့်ရုရှားနဲ့ဘယ်လာရုစ်အပေါ်အနောက်အုပ်စုကဖဲချင်းတန်းခတ်နေချိန်မှာတရုတ်ကထောက်ခံကြောင်းပြသလိုက်တဲ့ခီးစဉ်ဖြစ်ပါတယ်။ဝန်ကြီးလီဟာမော်စကိုနိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံမှာမိန့်ခွန်းပြောကြားဖို့ရှိပြီးရုရှားနဲ့တခြားနိုင်ငံတွေကကာဝေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းတရုတ်ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံယာယီဌာနရဲ့ဖြေကြားချက်မှာတော့တရုတ်နဲ့ရုရှားခေါင်းဆောင်တွေဟာမတူညီတဲ့ပြဿနာပေါင်းစုံအတွက်မဟာဗျူဟာမြောက်ဆက်ဆံရေးကိုပုံစံမျိုးမျိုးနဲ့ဆက်လက်ထိန်းသိမ်းထားကြောင်းပြောပါတယ်။နှစ်ဖက်စလုံးဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ပူးတွဲဆွေးနွေးရတဲ့ကိစ္စရပ်တွေအပါအဝင်ကြေကြေပြန့်ပြန့်အမြင်ချင်းဖလှယ်ဆွေးနွေးကြဖို့ရှိပြီးတရုတ်ရုရှားဘက်ဆောင်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးမိတ်ဖက်ဆက်ဆံရေးကိုဆက်လက်ပြင့်တင်သွားမှာဖြစ်တယ်လို့နိုင်ငံရေးဌာနပြောရေးဆိုခဲ့ရှိသူဝမ်ဝမ်ပင်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောသွားပါတယ်။တရုတ်ဟာရုရှားယူကရိန်းစစ်မှာဂျာနီကတစ်ဖက်ဖက်ကိုဆက်လက်နဲ့ထောက်ပံ့တာတွေမလုပ်ဘူးလို့တရားဝင်ကြေညာထားတာပါ။တစ်ဖက်မှာလည်းအမေရိကန်နဲ့မဟာမိတ်တွေကရုရှားကိုစစ်ဖြစ်စေဖို့စတင်ရန်စခဲ့တယ်လို့တရုတ်ကစွပ်စွဲထားတယ်လို့ရုရှားနဲ့ခိုင်မာတဲ့စီးပွားရေးတန်တမာရေးနဲ့ကုန်သွယ်မှုဆက်ဆံရေးကိုစက်ပြီးထိန်းသိမ်းထားတာဖြစ်ပါတယ်။